အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာလာမယ့်2020ရွေးကောက်ပွဲမှာမကျင်းပနိုင်မှာရွေးကောက်ပွဲမကျင်းပနိုင်မှာကိုနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကစိုးရိမ်နေကြပါတယ်။လက်ရှိအနေအထားအရရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပဖို့အခက်အခဲတွေအများပြားရှိနေတဲ့အကြောင်း VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့အေအေဖွဲ့တို့2019တနည်းလုံးနီးပါးတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။အခုလက်ရှိ2020နှစ်ဆိုင်ပိုင်းမှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလာမယ့် 2020 ရွေးကောက်ပွဲကိုမကျင်းပဖြစ်မှာကိုစိုးရိမ်နေလို့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဦးဆောင်ကော်မတီဝင်ကိုခိုင်ကောင်းဆန်ကပြောပါတယ
်။အစည်းအဝေးတော့ကျွန်တော်တို့ကရွေးကောက်ပွဲမဖြစ်မှာကိုစိုးရိမ်နေပေါ့။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲပြီးတဲ့ဟာကဒီလူထုတွေပေါ့လေအဓိကပြည်သူတွေရဲ့ဒီအစင်းအီးဆုံးတာဝန်ပေါ့လေဒီမေးပေးတယ်ဆိုတာအီးဆုံးတာဝန်ကိုကျွန်တော်တို့ထမ်းဆောင်တာဖြစ်တဲ့ပြည်သူတွေအနေနဲ့ကနောက်တစ်ခုကရွေးကောက်ပွဲမရှိဘူးဆိုရင်ဒီအာဏာရှင်ပေါ့လေအာဏာရှင်ရဲ့အုပ်ချုပ်ရေးစနစ်လိုမျိုးဖြစ်တော့မှာပေါ့အဲ့တော့ပြည်သူတွေတက်ကဒီရွေးကောက်ပွဲရှိနေတဲ့ဟာကပို့ပြီးတော့လေဟိုရှိဖို့လိုအပ်တယ်လို့မြင်တယ်နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံရဲ့ဖြစ်စဉ်မှာကိုနိုင်ငံဒီရွေးကောက်ပွဲဟာ2020မှာဟိုနှစ်ကြိမ်ပဲဖြတ်တန်းပေးတာပေါ့လေအဲ့တော့ဒီစဉ်ကလည်းတတိယကြိမ်ဖြစ်တော့နောက်2020ရွေးကောက်ပွဲဟာဆိုရင်တော့ပြီးခဲ့တဲ့2010လို့စင်ကာပူကအမားတွေပင်ခန်းစာတွေကိုလေတချို့ပြည်သူတွေကကြီးကြီးကြပ်ပြီးပေါ့အဲ့ဒီကတည်းက2020ရွေးကောက်ပွဲမှာပို့ပြီးတော့သူတို့ဟိုတင်းတော်မဲ့ဟိုကောင်းမွန်မဲ့သူတို့အတွက်ကောင်းမွန်မဲ့ဟိုဒီလက်တော်ကိုယ်စားလှယ်တွေနိုင်ငံပါတီတွေကိုဟိုရွေးချယ်ခွင့်ရဖို့လွယ်တယ်လို့မြင်တာပေါ့
လက်ရှိအာဏာရပါတီမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နဲ့ရခိုင်ပြည်နယ်မှာအင်အားကြီးပါတီတခုဖြစ်တဲ့ ANP ပါတီတို့ကတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်ဖို့ကိုပဲလိုလားနေကြပါတယ်လက်ရှိအာဏာရပါတီတခုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီခွေစစ်တွေမျိုးနဲ့ပါတီဥက္ကဋ္ဌဦးဆန်ရွှေကျော်ကလည်းရခိုင်ပြည်နယ်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုဖြစ်စေချင်တယ်လို့ပြောပါတယ
်ကျွန်တော်တို့ရဲ့ကျွန်တော်ပါတီနဲ့ပြောရမယ်ဆိုတော့ရွေးကောက်ပွဲဖြစ်စေချင်တာပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်ဒီမိုကရေစီနိုင်ငံကိုသွားနေတဲ့အချိန်ကျွန်တော်ပြည်သူပြည်ထောင်စုသွားနေတဲ့အချိန်မှာကျွန်တော်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်တယ်ဒါပေမဲ့လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်လည်းကျွန်တော်ညှိနှိုင်းရတော့ဆိုတာပေါ့ဒီကံပါစီတော့ကျွန်တော်ထူထောင်ရတာပဲ
ရွေးကောက်ပွဲဆိုတာဟာပါလီမန်ဒီမိုကရေစီရဲ့အနှစ်သာရတစ်ခုဖြစ်တာကြောင့်လာမယ့်2020ရွေးကောက်ပွဲကိုမဖြစ်မနေကျင်းပပြုလုပ်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ရဲ့အင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရဦးခိုင်ပြည်စိုးကပြောပါတယ
်ရွေးကောက်ပွဲဆိုတာကတော့ပါလီမန်ဒီမိုကရေစီအခွင့်အရေးရဲ့အနှိမ့်သာရတစ်ခုပေါ့အဲ့တော့ဒီပါလီမန်ဒီမိုကရေစီအခွင့်အရေးအနှိမ့်သာရမှာဒီရွေးကောက်ပွဲတစ်ခုကိုတော့ကျွန်တော်တို့မဖြစ်မနေလို့ဖို့လိုအပ်တယ်လို့မြင်တယ်။ဒါမဲ့လက်ရှိအခြေအနေမှာရွေးကောက်ပွဲလုပ်ဖို့အတွက်ဒီအခက်အခဲတွေအများကြီးရှိနေသေးဆိုတဲ့ဟာကိုကျွန်တော်တို့သဘောပေါက်တယ်။ဒါမဲ့အဲ့ဒီအခက်အခဲတွေကိုအစိုးရနဲ့တပ်မတော်ကဘယ်လိုတိုင်ပင်ဖြေရှင်းမလဲဆိုတဲ့အပေါ်မှာအဓိကမူတည်လိမ့်မယ်လို့ထင်ပါတယ်။
တမ်တော်နဲ့စီရေးပဏိပခဖြစ်နေတဲ့ရခိုင်လက်နက်ကိုင်ရဲ့အဖွဲ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲပြုလုပ်မယ်ဆိုရင်သူတို့နဲ့တိုင်ပင်ဆွေးနွေးရမယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်တမ်တော်နဲ့အဲအဲတို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေတာဟာရွေးကောက်ပွဲကျင်းပရေးအတွက်ကြုံနေရတဲ့ကြီးမားတဲ့အခက်အခဲဖြစ်နေတာပါ။ဒီလိုအခက်အခဲဖြစ်လာအောင်ရည်ရွယ်လှုပ်ဆောင်နေသလားဆိုပြီးတန်တရားဖြစ်မိတယ်လို့လည်းသူကဆက်ပြောပါတယ်
။မြန်မာနိုင်ငံမှာရွေးကောက်ပွဲကိုဖြစ်စေချင်တဲ့အုပ်စုနဲ့ဖြစ်စေချင်တဲ့အုပ်စုတို့တို့အမလာတို့မဟုတ်ဘဲနဲ့ရွေးကောက်ပွဲရခိုင်ပြည်နယ်မှာရွေးကောက်ပွဲမဖြစ်အောင်တမင်တိုးနေတဲ့အနေအထားတစ်ခုလားဆိုတဲ့ဟာကိုတို့ကျွန်တော်တို့တန်တရားရှိပါတယ်
။အခုလိုစစ်ပွဲတွေတင်းထန်နေတဲ့ရခိုင်ပြည်နယ်မှာမြေပြင်နေထိုင်ရရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်လက်နက်ကင်ဖွဲ့တွေမှာတာဝန်ရှိတာကြောင့်အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ဆွေးနွေးတင်တယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲလေ့လာဆောင်ကြည့်ရေးအဖွဲ့တွေကတုံ့တက်ထားကြပါတယ်။